အမေရိကန်သက်တမ်းဝဲရွေးကောက်ပွဲမှာအောက်လွှတ်တော်နေရာအများစုကိုနိုင်ရပြီးဒီမိုကရက်ပါတီကထိန်းချုပ်လိုက်နိုင်တာကြောင့်သမ္မတဒေါ်နယ်ထရမ့်ကချမှတ်မဲ့မူဝါဒတွေကိုအပြန်အလှန်ထိန်းချုပ်နိုင်တော့မှာဖြစ်တယ်လို့ပန်ဆန်ဗီးနီးယားပြည်နယ်မှာနေတဲ့သမိုင်းသူတေတီဒေါ်ဖြူဖြူကသုံးသပ်ပါတယ
်ဒီအောက်လွှတ်တော်ကိုဒီမိုကရက်ကအများဆုံးရွေးခန့်တည်တဲ့အတွက်ကြောင့်အောက်လွှတ်တော်ကနေအတင်းကျပ်ကြီးနော်အရန်ကိုလွန်ကဲအောင်လှုပ်လိုက်တဲ့ဆိုရင်ဘလို့မြင်သွားမလဲဆိုရင်တို့မှာအဲအောက်တိုမှာတို့ကော်မတီလေးတွေကော်မတီလေးအများကြီးရှိတယ်အဲကော်မတီလေးတွေမှာလည်းဒေါ်နယ်ထရမ့်ကို check and balance နော်အာမာကိုထိန်းယူဖို့လုပ်ဖျားနေရတယ်အများကြီးရှိတယ်ဒါပေမဲ့ gun control criminal justice system not to have immigration နဲ့ပါသေးတယ်နော်လူလတ်တန်းစားတွေအတွက် medicate အဲ့လိုမျိုးလေးကိစ္စတွေအတွက်ကိုတို့ကအများကြီး trump နဲ့အပေးယူတို့လိုရတယ်အပေးယူလိုရမယ့်အတွက်ကြောင့်တို့ကတတိထားပြီးတို့အရန်တော်ရောက်တော့တို့လုံးမှာမဟုတ်ဘူး
ပြည်ရဲ2016သမရရွေးကောက်ပွဲမှာတော့အထက်လွှတ်တော်ကိုရောအောက်လွှတ်တော်ကိုပါ Republican Party ကိုယ်စားလှယ်တွေကအနိုင်ရလွှမ်းမိုးခဲ့တာကြောင့်ဥပဒေပြည်ရေးဆုံးဖြတ်ချက်တွေမှာရောသမရရဲ့အဆိုတင်သွင်းတဲ့ကိစ္စရပ်တွေမှာပါသမရဒေါ်နယ်ထရမ့်ရဲ့ Republican Party အလိုကျဖြစ်ခဲ့ပါတယ်အခုတော့အခြေအနေတွေတမျိုးပြောင်းလဲသွားမှာဖြစ်တယ်လို့သုံးသပ်သူက Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ဖြစ်ပါတယ
်အကြီးကကြီးအိမ်ဖြူတော်ပေါ့နော်နိုင်ငံတော်တာမတရဲ့လုပ်တဲ့ policy ရဲ့အများကြီးကိုအဲ check and balance လုပ်တာလိမ့်မယ်လို့ကျွန်တော်မြင်တယ်။အဲဒါလို့ဆိုတာမတ Trump ရဲ့ policy အများကြီးကို Democrat ကနေပြီးတော့ထိုင်းတောင်းချင်တဲ့ဟာတွေအများကြီးရှိတယ်။ဒါပေမဲ့အရင်ကသူတို့လုံးဝကြီးနည်းနည်းရတာလို့ဆိုတော့လုံးလုံးအရင်ခက်ခဲတယ်။ဒါပေမဲ့အခုကတော့အောက်လွှတ်တော်တစ်ခုလုံးကိုသူတို့ကနေဥဆောင်နေပြီဆိုတော့ Trump ရဲ့ policy ကိုအရင်ကလိုမျိုးလုံးလုံးကတော့အင်မတန်ဆက်သွားပါလိမ့်မယ်။
မြန်မာဒီမိုကရေစီရင်းနဲ့ပတ်သက်လို့အထက်နဲ့အောက်လွှတ်တော်တွေမှာ Republican နဲ့ Democratic Party နှစ်အစလုံးတို့ကကာလကြာရှည်ထောက်ခံအားပေးခဲ့တာဖြစ်ပြီးရိုဟင်ညာတို့ကတဲ့အရေးကြောင့်မြန်မာစစ်ကောင်ဆောင်တွေအပေါ်ပြစ်မှတ်ထားဒဏ်ခတ်အရေးယူဖို့အဆိုပြုချက်တွေကိုတင်သွင်းထားတာလည်းဖြစ်ပါတယ်။ဒါကြောင့်အခုလာမယ့်လွှတ်တော်မှာ DPRP လှုပ်ဆောင်မှုတွေရဲ့အခြေအနေအလားအလာကိုသုံးသပ်ရမှာတော့မြန်မာနိုင်ငံပေါ်ဒဏ်ခတ်ပေးဆို့မှုချမှတ်ဖို့အဆိုပြုချက်ကိုကမကထတင်သွင်းခဲ့သူတဦးဖြစ်တဲ့Arizona ပြည်နယ်ကဝိုင်းရင် Republican လွှတ်တော်အမတ် John McCain ကလည်းကွယ်လွန်သွားပြီဖြစ်သလိုမြန်မာအရေးကိုဒီဇိုင်းမမတ်ဆောင်ရွက်ခဲ့သူ New York ပြည်နယ် Democrat အောက်လွှတ်တော်အမတ် Joe Crowley ကလည်းတက်တန်းဝက်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ခြင်းမရှိပါဘူး။ဒါ့အပြင်မြန်မာအရေးကိုထောက်ခံအားပေးခဲ့သူအထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Republican အမတ် Bob Corker ကလည်းအနားယူလိုက်ပြီဖြစ်တဲ့အတွက်မြန်မာအရေးမှာဆောင်ရွက်မဲ့လွှတ်တော်အမတ်တွေယုံနေလာတာတွေ့ရပါတယ်။ဒါပေမဲ့ဒီတက်တန်းဝဲရွေးကောက်ပွဲမှာမြန်မာနိုင်ငံရဲ့လူအခွင့်အရေးအတွက်တောက်လျှောက်ကြိုးပမ်းခဲ့သူထွန်မာလီနော့စကီဟာနယူးဂျာစီပြည်နယ်ကနေဒီမိုကရက်အောက်လွှတ်တော်အမတ်ဖြစ်ရွေးချယ်ခံရသူဖြစ်ပါတယ်။သူဟာ HRW အဖွဲ့ရဲ့ Washington DC တာဝန်ခံကိုနှစ်ရှည်လုပ်ခဲ့ပြီးသမ္မတဘရက်အိုဘားမားလက်ထက်တုန်းကဒီမိုကရေစီလူအခွင့်အရေးနဲ့အလို့သမားကြီးရာလက်ထောက်နိုင်ငံသားကြီးဝန်ကြီးဖြစ်လဲထမ်းဆောင်ခဲ့သူဖြစ်ပါတယ်။သမ္မတထရန့်ရဲ့ကြံရှိနေသေးတဲ့နှစ်နှစ်တာသမ္မတတက်တန်းကာလမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်ရဲ့မူဝါဒနဲ့အရေးယူဆောင်ရွက်မှုတွေကဘယ်လိုရှိလာနေပါသလဲ။ကိုဂွန်ဆန်ကအခုလိုသုံးသပ်ပါတယ
်။ Tom Menowski ရဲ့ပဲကော်မတီမှာကြာမဲ့ကျွန်တော်မသိသေးဘူးပေါ့နော်။ဒါပေမဲ့မြန်မာအရေးနဲ့နောက်တစ်ခုကတော့အဓိကဒီဒီမိုကရေစီရေးရနဲ့ပတ်သက်ပြီးမှပါဝင်ပတ်သက်ခဲ့တဲ့နောက်အထူးသဖြင့် The Youth Decide Like ထောက်ချီနေတဲ့အမတ်တွေဥမာ Nancy Pelosi လိုမျိုးတွေကဒီ outlet တော့မှာအကြီးကဲဖြစ်လာတယ်ဆိုတော့အဲ့ဒါကတော့ပမာပြည်ပြောင်းလဲမှုအတွက်ကတော့အကျိုးတစုံတရာတော့ရှိပါလိမ့်မယ်။ဒါပေမဲ့ပမာပြည်ရေးရာနဲ့ပတ်သက်မှာအဓိက policy ကိုင်ထားတာအထက်လွှတ်တော်ကကိုင်ထားတယ်ဆိုတော့ Republican အထက်လွှတ်တော်ဥက္ကဋ္ဌကတောင်အောင်ဆန်းစုကြည်ကိုတောင်းပေးမှပမာပြည်ရဲ့ပြောင်းလဲမှုကိုဒီချင့်ချိန်နဲ့ဆက်မပါတာပေါ့နော်။အဲ့လိုဆိုတော့အရန်ကြီးပြောင်းလဲမှာလည်းမထင်ဘူး။
လွှတ်တော်နေရာမှာတင်သွင်းထားတဲ့မြန်မာစစ်ကောင်ဆောင်တွေအပေါ်ဒဏ်ခတ်အရေးယူမဲ့အဆိုပြုချက်တွေကိုတော့လွှတ်တော်နေရာစလုံးကအတည်ပြုပြီးသမ္မတကလက်မှတ်ရေးထိုးဖို့လိုအပ်တာဖြစ်ပါတယ်။ဒါပေမဲ့အထက်လွှတ်တော်အမတ်လူများစုကောင်ဆောင်ဝိုင်းရင် Republican လွှတ်တော်အမတ် Mitch McConnell ကနိုင်ငံတော်အတိုင်ပင်ခံဖို့ကိုဒေါ်ဆန်းစုကြည်ကိုထိခိုက်မှာဆိုတဲ့အတွက်လွှတ်တော်တွင်ကန့်ကွက်ထားပါတယ်ခင်ဗျာ။